ရန်ကုန်တိုင်းအေရဝတီတိုင်းနေမှာပြီးခဲ့တဲ့တစ်ပတ်အတွင်းတက်ခတ်ခဲ့တဲ့လေပြင်းပုံတိုင်းတန်းကြောင့်မြန်မာရေလုံသားအများအပြားပင်လယ်ထဲမျောပါသွားခဲ့ကြပါတယ်။ဒီအထက်ကပင်လယ်ပြင်ကနေပြန်လည်ကယ်ဆယ်နိုင်သူရေလုံသားအများအပြားဟာလည်းဒီကနေ့ထိတနင်္သာရီတိုင်းကော့တောင်းမြို့နယ်တွေကိုပြန်လည်ရောက်ရှိလာနေကြဆဲပါ။ကျန်သူတွေကိုလည်းရှာဖွေနေကြဆဲပဲလို့ဆိုပါတယ်။ဒီအကြောင်းပြေဆုံးကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းခြေစားသတင်းတောင်ခူကျော်ထင်းကတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။အေရဝတီတိုင်းတွင်ကရေလုံသားအများအပြားဟာပြီးခဲ့တဲ့မတ်လ14ရက်နေ့ညတစ်ခေါက်မှဖြစ်ခဲ့တဲ့လေပြင်းပုံတိုင်းကြောင့်ရေထဲမျောပါသွားရကအဲ့ဒီအထက်ရာနဲ့ရှိသူတွေကိုပင်လယ်ပြင်ထင်းကပြန်ကယ်နိုင်ခဲ့တာဖြစ်ပါတယ်။ဖြာပုံဒေဒီရေလက်ပတ်တာမြို့နေတွေကပဇွန်ပန်းလုံသားအများအပြားပါဝင်ရေလုံသားတွေဟာပင်လယ်ထဲမျောပါသွားခဲ့ပြီးအခုလောလောဆယ်မှာအဲ့ဒီအထက်က400နီးပါးကိုတော့ကော့တောင်းမြို့နယ်မှာကယ်တင်နိုင်ခဲ့တာပါ။လေပြင်းတက်ခတ်မှုကြောင့်ပင်လယ်ထဲမျောပါသွားပုံကိုဖြာပုံမြို့နယ်ကလေလုံသားတအူးကအခုလိုပြောပြပါတယ
်။ဓမ္မတို့7ရက်နေ့နေရင်းကလေတိုက်တယ်ညာတစ်ချက်ထိုးတယ်နှစ်ချက်ထိုးတယ်ဆိုအကုန်လုံးပင်လယ်ပင်တကယ်လုံးအကုန်လုံးမျောကြတယ်လို့အကုန်လုံးမျောတာလေပင်လယ်ပင်တကယ်လုံးအဲဖောင်နေမောက်တဲ့ဖောင်နေလည်းမောက်တာပေါ့ကွဲတဲ့ရင်ကွဲထွက်သွားတဲ့ဖောင်တွေရင်ကွဲထွက်သွားတာပေါ့ဒီဝက်လက်တွေပေါ့ပြန်ရောက်တော့ညနေ3ရက်ညနေ4နာရီလောက်မှပြန်ပြီးတော့တင်းမောတွေပေါ့ကယ်တဲ့တင်းမောတွေပေါ့ပြန်ရောက်လာတာပေါ့
ရုတ်တရက်တက်ခိုက်တဲ့လေပြင်းဖြစ်တာကြောင့်အသေးပြောက်ချိနိုင်တယ်လို့သူကဆက်ပြောပါသေးတယ်
ပါလေလေတိုက်တော့တင်မောတွေရတယ်မကယ်နိုင်တော့ဘူးလေသူကလည်းလဲလို့ခွဲလို့နေရတဲ့ဘဝမျိုးဖြစ်နေတာတော်တော်လေးစော်ရတာဟာကြီးကိုသင်လည်းပင်တစ်ပင်လုံးကိုအကုန်လုံးစော်ရတော့သူတို့မှလည်းကြည့်ပြီးတော့ဘောထုတ်ထိုင်ခံနေရတဲ့ဘဝမျိုးဖြစ်သွားတာတင်မောတွေတောင်မှမှောက်တဲ့တင်မောကလည်းမှောက်တော့သွားတဲ့ဆင်းနေပါလေတောင်ဖြစ်သွားတာဟာကြီးအဲဒီဘက်ကတော့လဲတဲ့များတော့ရှိမှာပေါ့လေဒီလောက်လူကြီးကများနေတာဟုတ်ဘူးတင်းကြတာကတော့တော့ဘောတော်တော်တာတာလောက်တဲ့တဲ့ကြားရည်ပြောဖောင်းတကောင်ကို3ရောက်တဲ့ပါတယ်4ရောက်ပါတယ
်အခုချိန်ထိဘလောက်ပျောက်ဆုံးနေတယ်ဆိုတာခံမှန်းရခက်နေသေးဖြစ်ပြီးမြို့နယ်တစ်ခုစီမှာပဇွန်ဖမ်းတဲ့ဖောင်ပေါင်းတောင်းချီရှိတယ်လို့သိရပါတယ်ဒီဘက်နဲ့ထိတဲ့ဒုက္ခရောက်ရေလုံသားနဲ့ကော့တောင်းကိုရောက်လာစေလို့ဒေသခံတယောက်ကအခုလိုပြောပါတယ်အဲ
ရကြော်လောက်ရှိတယ်ခပီးထုတ်နေရတယ်ဆရာပွဲခပီးထုတ်တွေပို့နေရတယ်အခုနောက်ထပ်အခုဒီမိုးလေယာကမဘတော့ဆိုင်ရောက်လာကြတယ်အဲ့ဒါလေအခုလိုက်တော့ဘောနော်သူတို့ဖြစ်ဖြစ်ကြတာဟာမေးစားတော့သူတို့လို့ပြောပြတယ်ဘောနော်အဲ့ဒါလေပြောပြတယ်ဘောနော်သူတို့ခက်ခဲလေးတွေဒုက္ခလေးတွေရနေတော့သိရောက်ရလာပြီဆိုတော့သူတို့ကဆောင်းလည်းမရှိရငါအောင်လည်းမရှိရအဝတ်စားလည်းမရှိရဆိုတော့နေရလူဝိုင်းသိကြတယ်ဘောနော်ဝိုင်းဝန်းကြီ
းကော့တောင်းမှာအခုလိုဖောင်းနဲ့မျောလာတဲ့ရရှိတဲ့ဒုက္ခတွေတွေကိုကူညီရတာမျိုးအရင်ကမကြုံခဲ့ဘူးပါဘူးပင်နေတဲ့မျောလာသူအများစုကိုထိုင်းမြန်မာဖက်ဆက်ဂျိုနသန်ငါးဖန်းကုမ္ပဏီရဲ့ဆက်လေတွေကကစ်တင်လာတာဖြစ်ပါတယ်ဖြစ်စကတော့ငါးဖန်းနဲ့လေးတွေကစတင်တွေ့တာဖြစ်ပြီးပင်နေတဲ့အစုလိုက်အပြုံလိုက်မျောပါနေတဲ့တဲ့င်းကြောင့်ငါးဖန်းနဲ့ကြီးတွေကလိုက်လံရှာစဉ်အများအပြားကိုကေတင်နိုင်ခဲ့တာဖြစ်တယ်လို့သိရပါတယ်။ကော့တောင်းရောက်လှေလုံသားတွေကိုတောရောက်တွေ့ခဲ့တဲ့ကိုမိုးဝေကသူတို့ရဲ့အခြေအနေကိုအခုလိုရှင်းပြပါတယ
်။ဟုတ်ကဲ့သူတို့ကြီးကတော့ဆိုင်စော်စော်နဲ့နဲ့ပြန်လာနေရဲ့ပြီးလို့ရှိရင်ပိတ်ကြောင်းချားတော့မဟုတ်ဘူးချိုးရလဲနဲ့နဲ့ကြောင်းတာလည်းမျိုးရှိရဲ့သူတို့မြင်လို့ကြီးရတော့လေအဲဘယ်နေရာရလာဆိုသူတို့ဟာသူတို့ကဝေခွဲမရတဲ့ဟာလေမျိုးအဲ့လိုမျိုးလေးတွေရှိရချိုးလို့မေ့တဲ့စကားမပြောဘူးအဲ့လိုမျိုးလေးတွေရှိရဆောင်းမယ်အခုလောဆယ်တော့ရက်တရခွဲမှသမင်300အထုပ်300ထုပ်400အဲ့လိုလိုက်မှားပြီးတော့ရက်ခွဲလူတွေကသူပေးတာပဲရှိရခုတော့ဆိုးရလည်းမကျွေးနိုင်ဘူးပြဿနာဘမပြည်မှာလည်းသိရတဲ့တဲ့
မတ်လ14ရက်နေ့ထုတ်စစ်ဆိုးရတည်င်းတာနေမှာတော့ရန်ကုန်တိုင်းနဲ့အေရဝတီတိုင်းတွင်လေပြင်းတက်ခိုက်ခဲ့တာကြောင့်နေအိမ်တချို့ပျက်စီးခဲ့တယ်လို့ဖော်ပြခဲ့ပါတယ်ဒီကနေ့ weekly online ရဲ့သတင်းမှာတော့မတ်လ16ရက်နေ့ကရေတပ်တင်ပေါ်နေကင်တင်ခဲ့တဲ့ရေလုံသား600ကျော်မင်းညံ့နေကရန်ကုန်သို့ပြန်ရောက်လာပြီးကျန်နေသေးတဲ့ရေလုံသားတွေကိုလည်းရှာဖွေနေဆဲဖြစ်တယ်လို့ပါချိပါတယ်ခင်ဗျာ။